ဒီဘက်မှာယူမယ်ပရိသမိဒာမဲ့ပါဠိတော်၌ဝိပဿနာဉာဏ်သုံးပါးဤဝိမောကအမိယဘုံဟောတော်မူခြင်းတကယ်ပူဇော်ကြည့်ကြရအောင်ဝိပဿနာဉာဏ်သုံးပါးဤလို့ပြောတဲ့အတွက်ကြောင့်ဝိပဿနာဉာဏ်သုံးပါးဒီဘာတွေလဲအနိစ္စ ानु ပတ္တနာဉာဏ်ဒုက္ခ ानु ပတ္တနာဉာဏ်အနတ္တ ानु ပတ္တဒါကိုကိုယ့်အကိုဖတ်သွားမယ်တိကပုံစံတစ်မျိုးနှိကပုံစံတစ်မျိုးသုံးကပုံစံတစ်မျိုးယူလိုက်မယ်ရပြီနော်ဒါဆိုရင်ဖတ်ရင်းနဲ့လိုင်းကြားသွားတော့နံပါတ်1အနိစ္စ ानु ပတ္တနာဉာဏ်သည
်ရေသောခြင်းသာအဖြစ်သုံးခြင်းကိုသုံးလို့ပေါ်သောသုံးများသောဝိမောကမိသည်ဒုက္ခ ानु ပတ္တနာဉာဏ်သည်သံဃာသောခြင်းသာအဖြစ်သုံးခြင်းကိုသုံးလို့ပေါ်သောသုံးများသောဝိမောကမိသည်အနတ္တ ानु ပတ္တနာဉာဏ်သည်သတ္တခြင်းသာအဖြစ်သုံးခြင်းကိုသုံးလို့ပေါ်သောသုံးများသောဝိမောကမိ
သည်ဒါဆိုရင်တပါးမိတ်ဆွေများကသုံးညတဝိမောကစာအယောင်ချင်းတယ်တုံညတဆိုတဲ့ကစွန့်လွတ်တာဘာလို့စွန့်လွတ်တာလဲဆိုရင်ဒီနေရာမှာမြဲတာချမ်းသာတာအတ္တချင်းရာကိုတက်ဆရာမရှိဘူးအနိစ္စဆိုတဲ့ကမြဲတာကိုသူဖယ်ရမှာဟုတ်လားမဟုတ်လားဒုက္ခဆိုတဲ့ကချမ်းသာတာကိုဖယ်ရမယ်အနတ္တဆိုတဲ့ကအဲ့ဒါဆိုရင်အခုတားရမှာကနှလုံးသွင်းခြင်းကိုစွန့်လွတ်တာဟုတ်ပြီနော်နှလုံးသွင်းခြင်းကိုဆိုလေးပဲအယောင်ချိန်ချေလိုက်တော့စွန့်လွတ်တာအကုန်လုံးမှာပါလိမ့်မယ်နံပါတ်1ကြလို့ရှိရင်သင်္ခါရနမိတ်ကိုဆိုအယောင်ချေထားလိုက်နံပါတ်3ကြရင်တောင်းကြမှုတဏှာကိုကြက်နာကိုအထူးကြက်เสียဘာမှမရှိတော့ဘူးဒါလေးပဲအဲ့ဒါကမေးခဲ့ပါတယ်နော်ဒါလေးကမေးခဲ့တယ်ကဲဒါပေမဲ့ဟလာကျွန်တော်လေ့လာသွားမယ်ကဲပူဇော်ကြည့်မယ်နံပါတ်1ကိုကြည့်အနိစ္စ ानु ပတ္တနာဉာဏ်သည
်ရေသောခြင်းသာအဖြစ်ခြင်းသောခြင်းသာအနိစ္စကိုသုံးလို့ပေါ်သောအာနိမိတ်သာဝိမောကံ
သင်္ခါရနမိတ်ကိုသုံးလို့လို့အာနိမိတ်သာစနေဒုက္ခ ानु ပတ္တနာဉာဏ်သည
်သံဃာသောခြင်းသာအဖြစ်ခြင်းသော
ပြီးရင်လည်းလိုင်းလေးပိတ်နှစ်ပြီးတော့လည်းလိုင်းလေးပိတ်အခု3ကိုဆက်ကြည့်မယ်ပူဇော်မယ်အနိစ္စ ानु ပတ္တနာဉာဏ်သည
်ရေသောခြင်းသာအဖြစ
်တောင်းကြမှုဇဏကို
သုံးလို့တော့အာနိစ္စဝိမောကမိရေသောပတ္တနာဉာဏ်သည်သံဃာသောခြင်းသာအဖြစ်တောင်းကြမှုဇဏကိုသုံးလို့တော့
အဲ့ဒီမှာသတိထားခဲ့ရမယ်ဝိပဿနာဉာဏ်လို့သုံးလို့ရှိရင်ဝိမောကမူခလို့မသုံးအောင်လားဟုတ်လားဟုတ်ရဲ့လားဝိပဿနာဉာဏ်လို့တွေ့ရင်ဝိမောကလားဝိမောကမူခလားဝိမောကဆိုရင်ဘာမှသုံးတာလဲမဲနဲ့ဖို့မှဒါပေမဲ့မဲရဲ့လာယာလမ်းကြောင်းဟုတ်လားမဲရဲ့လာယာလမ်းကြောင်းကဝိပဿနာဉာဏ်မဟုတ်ဘူးလားဒါဆိုရင်မဲ့ရဲ့လာရလမ်းကြောင်းဝိပဿနာဉာဏ်ကိုလေတင်စားပြီးတော့ဒီမှာဝိမောကခလို့သုံးထားတာသဘောပေါက်ရမယ်နော်ဒါဆိုရင်ဝိပဿနာဉာဏ်သုံးပါးရဲ့ဝိမောကခမိရဖို့ဟောတော်မူချက်လို့ပါမနေဘူးလားဝိပဿနာဉာဏ်လည်းဖြစ်ပါရဲ့နဲ့ဝိမောကခလို့နာမည်တက်မထားဘူးလားအဲ့ဒါဘာလဲမဲ့ရဲ့လာရလမ်းကြောင်းအနေနဲ့တင်စားပြောလိုက်တာသဘောပေါက်သလားတကယ်ဆိုရင်မဲ့ကိုယ်တိုင်သည်မကူတိုင်ကြမှဘာဖြစ်ရမလဲဝိမောကဖြစ်ရမယ်ဝိပဿနာဉာဏ်လို့သုံးရင်မုခဖြစ်ရမယ်ဟုတ်သလားသို့တော်ဒါဘယ်မှာသုံးတာလဲပရိသတ်မိတာမဲ့ပါဠိတော်မှာအရိယာမဲ့ရဲ့လာယာလမ်းကြောင်းဖြစ်သော วิปัตตนาญาณကိုလဲအရိယာမဲ့ကြမှာဝိမောက္ခဖြစ်မှာဒါဆိုလိုနေတာကအရိယာမဲ့ကြမှာတန်တရာအနောင်ဖွဲ့ဆိုတော့ကိလေသာဝတ္တိကာမဝတ္တိဝိပါကဝတ္တိကနေချွတ်လွတ်မှာမဟုတ်လားမဲ့ကြမှာလွတ်သွားမှာသို့တော့မဲ့ကြမှာလွတ်တဲ့အတွက်ကြောင့်တန်တရာအနောင်ဖွဲ့မှာချွတ်လွတ်တော့မဲ့လေးပါဖိုလေးပါဒီဝိမောက္ခမဲ့ကြမှာဝိမောက္ခဖြစ်တော့လေမဲ့ရဲ့လာယာလမ်းကြောင်းဝိပဿနာကိုလည်းတင်စား၍ခေါ်ခြင်းဖြစ်တယ်။အဲ့ဒါလေးကိုဥပ္ပစာတွေမှာမျိုးစုံသုံးလို့ရတဲ့ဌာနုပ္ပစာတို့ဘာတို့ညာတို့စသည်ဖြင့်ပြောရင်အများကြီးဖြစ်သွားမယ်။အဲ့တော့မပြောတော့ဘူး။ဓမ္မမိတ်ဆွေတို့လည်းဖတ်လို့လည်းမဖြစ်။အဲ့တော့ခုပြောတာဒီဖတ်တော့ဖတ်သွားတယ်မလား။ဓမ္မမိတ်ဆွေတို့ဒါကိုသတိပြုလိုက်လား။ဖတ်သွားတာပဲ။ဝိပဿနာဉာဏ်လည်းပြောတယ်။ဝိမောက္ခလည်းသုံးထားတယ်။ဟုတ်တယ်မလား။တကယ်ဆိုရင်ဝိမောက္ခဆိုတာမဲ့မှာတော့ခုဝိပဿနာဉာဏ်ကိုဘာလို့နာမည်ပေးထားတယ်လို့ယူထားတယ်ဝိမောက္ခအမိယဘုံလို့မပြောထားဘူးလားရှင်းတယ်နော်ဒါသိပါလေစဉ်းစားတာလို့သိရမယ်ရှင်းပေးပါနော်ရှင်းထားဖို့နော်ဒါကြောင့်ဒါသိမေးတဲ့အနေနဲ့မသိမမေးဘူးသိထားရမယ်တကယ်ဆိုရင်ဝိပဿနာဉာဏ်ဤဝိမောက္ခမုခအမိယဘုံဆိုဘာပြဿနာမှမရှိဘူးဒါကြောင့်အခုဥစ္စာကအနိစ္စနုပဒနာဉာဏ်ကိုဘာလို့ပြောလိုက်လဲတုံညတဝိမောက္ခလို့သုံးလားမသုံးလားဒုက္ခနုပဒနာအနတ္တနုပဒနာတို့ကိုလည်းနှလုံးသွင်းခြင်းကိုဆွလွတ်သောကြောင့်တုံညတဝိမောက္ခမီးလို့သုံးသွားတဲ့အတွေ့အဲ့ဒီဝိပဒနာလမ်းကြောင်းကသွားရင်ရလာမယ့်မဲ့ကိုယ်တိုင်ကလည်းဘာပဲလဲတုံညတဝိမောက္ခပဲဒါကြောင့်မဲ့ရဲ့လာယာလမ်းကြောင်းဒီနုပဒနာကိုလည်းဘာလို့နာမည်တက်ပေးလိုက်လဲဝိမောက္ခလို့တက်တာဟုတ်ပြီနော်ရှင်းလားရှုပ်သွားလားမပြောခင်ကဘာမှမဖြစ်ဘူးပြောလိုက်တော့ပဲရှုပ်သွားတာဖြစ်မှဆိုအဲ့လိုများရှုပ်သွားလားမစင်းလည်းမစင်းသားကိုဖတ်လိုက်တာပဲမှန်လားကြောင်ပစွန်အစကျွတ်ကျွတ်ဝါပဲဓမ္မမေဆိုတော့ဝါလိုက်တာဘာမှမကြည့်ပဲနဲ့ဝါတာဖြစ်နေမယ်နော်အဲ့လိုမျိုးကဲအောက်စင်ညာဆိုအရိယာပုဂ္ဂိုလ်9ဦးအဲ့ကြောင့်ခုနဘေးမှာဖတ်ပဲဖတ်ထားပါနော်ဒါတိယုံလေးတွေပဲ